ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့အထူးကုသလအဖြစ်မြန်မာနိုင်ငံကိုရောက်ရှိနေတဲ့ဟောလိဝုဒ်မင်းသမီးအင်ဂျလီနာဂျိုလီဟာကချင်ပြည်နယ်မြစ်ကြီးနားမြို့ကဂျန်မဲခေါင်ဒုက္ခသည်စခန်းကိုဒီကနေ့သွားရောက်ခဲ့ပါတယ်။ဒုက္ခသည်စခန်းအတွင်းမှာတော့2012ခုနှစ်တုန်းကအစိုးရရဲ့ဖမ်းဆီးထိန်သိမ်းခံရတဲ့ဥပါရန်ရှောင်းမိသားစုဝင်တို့နဲ့တွေ့ဆုံစကားပြောခဲ့ပါတယ်။ဒီနောက်ညနေပိုင်းမှာတော့မြစ်ကြီးနားမြို့ပေါ်မှာပဲကချင်အရက်ဖက်ဖွဲ့စည်းကတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။မနေ့ပြန်ကြရင်တော့ကချင်ပြည်နယ်အစိုးရဝန်ကြီးချုပ်နဲ့တွေ့ဖို့စီစဉ်ထားတယ်လို့လည်းသိရပါတယ်။မနေ့တုန်းကတော့ရခိုင်ပြည်နယ်စစ်တွေကိုသွားဖို့စီစဉ်ထားခဲ့ပေမဲ့ရာသီဥတုဆိုးဝါးပြီးလေရင်မစင်းနိုင်တာကြောင့်မသွားရောက်နိုင်ခဲ့ဘူးလို့သိရပါတယ်။မြန်မာနိုင်ငံရဲ့ဒုက္ခသည်တွေအရေးကိစ္စနဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုကိစ္စရပ်တွေနဲ့ပတ်သက်လို့သက်ဆိုင်သူတွေကိုဆွေးနွေးမေးမြန်းဖို့အတွက်လာရောက်တဲ့ခီးစဉ်ဖြစ်တယ်လို့ဒီခီးစဉ်နဲ့ပတ်သက်လို့သူရဲ့ထုတ်ပြန်ချက်နဲ့မှဖော်ပြထားပါတယ်။အင်ဂျလီနာဂျိုလီဟာရခိုင်ကထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းတွေစီကိုလာရောက်ခဲ့ပူပြီးအခုဒီချိန်လာရောက်ခြင်းကတော့မြန်မာနိုင်ငံအတွင်းကိုတရားဝင်ပထမဦးဆုံးအချိန်လာရောက်တာဖြစ်ပါတယ်။မနေ့တုန်းကတော့မြန်မာသမ္မတဦးသိန်းစိန်ပြည်ထောင်စုလွှတ်တော်နိုင်ငံကသူရဦးရွှေမန်းတို့နဲ့နေပြည်တော်မှာတရားစီတွေ့ဆုံခဲ့ပါတယ်။မြန်မာပြည်မှာလာရောက်ဖို့ဒေါက်အောင်ဆန်းစုကြည်ရဲ့ပုဂ္ဂိုလ်ရေးဖိတ်ကြားမှုရပြီးတဲ့နောက်အခုခီးစဉ်ဖြစ်လာတယ်လို့လည်းဂျူလီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။